တူရကီသမ္မတရီဆက်တာရဲ့အာဒိုဂန်ဟာဆွေဒင်ကိုနေတိုးအဖွဲ့ဝင်ဖြစ်လာအောင်တူရကီပါလီမန်ကိုတတ်နိုင်တယ်လို့အများဆုံးအဆိုပြုတင်သွင်းဖို့သဘောတူခဲ့တယ်လို့နေတိုးအဖွဲ့အတွင်းမှူးချုပ်ယွန်စတော်ဒန်ဘတ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ
် I'm glad to announce that as a result President Erdogan has agreed to forward the accession
ငါနေ့မှာလုံးမဲ့နေတိုးထိပ်သီးအစည်းအဝေးမတိုင်မီတနင်္လာနေ့မှာလစ်သူအေးနီးယားနိုင်ငံမှာတူရကီသမ္မတရီဆက်တာရဲ့အာဒိုဂန်ဟာဆွေဒင်မှူးချုပ်of Christensen နေတို့ထွေထွေတွေ့မှုကြောင့် Jon Stoltenberg တို့နဲ့တွေ့ဆုံခဲ့ပြီးတဲ့နောက် Stoltenberg ကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါတနင်္လာနေ့အစောပိုင်းမှာအာဒိုဂန်ဟာဆွေဒင်ကိုနေတိုးအဖွဲ့ဝင်ဖြစ်တည်ပြုဖို့အခြေအနေသစ်တရက်ကိုခွင့်ပြုပေးခဲ့ပြီးတပိုင်းနဲ့မှာပဲတူရကီနိုင်ငံကိုလည်းဥရောပသမဂ္ဂဝင်ဖြစ်လမ်းဖွင့်ပေးဖို့အတွက်ဥရောပနိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်အခုလိုဆွေဒင်ရဲ့နေတိုးအဖွဲ့ဝင်ဖြစ်လက်ခံပေးဖို့ကိစ္စကိုတူရကီရဲ့ EU အဖွဲ့ဝင်ဖြစ်ရည်မှန်းချက်နဲ့အာဒိုဂန်ကချိတ်ဆက်ပြောဆိုလာတာဟာဒါဟာပထမဦးဆုံးချိန်ဖြစ်ပါတယ်။အရင်တုန်းကတော့ဆွေဒင်ဟာကတ်စစ်သွေးကြွတွေနဲ့တခြားလုံခြုံရေးအန္တရာယ်ရှိတဲ့အဖွဲ့တွေပေါ်ကင်တွယ်ပုံပြောညာလွန်တယ်လို့တူရကီဘက်ကယူဆပြီးဆွေဒင်ကို32နိုင်ငံမြောက်နေတိုးအဖွဲ့ဝင်မဖြစ်အောင်ကန့်ကွက်ထားခဲ့တာပါ။